အိန္ဒိယနိုင်ငံရဲ့အိနီးချင်းနိုင်ငံတွေကမွတ်စလင်တွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးတားဆီးထားတဲ့ဥပဒေတွေကိုနိုင်ငံတော်မှာအင်ကာနီကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မြို့တော်နယူးဒယ်လီမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမျက်ရည်ပုံးနေတုံးခဲ့တယ်လို့တစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့လည်းပစ်ပေါက်ခဲ့ကြပါတယ်။မွတ်စလင်များစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ကနေတရားမဝင်ဝင်ရောက်လာတဲ့ဟိန္ဒူခရစ်ယာန်နဲ့တခြားဘာသာရေးအရာလူနည်းစုဖြစ်နေကြသူတွေအတွက်တော့အခုဥပဒေအသစ်အရနိုင်ငံသားဖြစ်ရေးပို့ပြီးတော့မြန်ဆန်သွားစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဥပဒေထဲမှာမွတ်စလင်တွေအကျုံးဝင်တာကြောင့်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့တာပါ။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက် Act ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလွှတ်တော်နှစ်အလုံးမှာထောက်ခံမဲ့အပြတ်အသတ်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းကဟိန္ဒူဘာသာဝင်တွေဖြစ်ပြီးမွတ်စလင်က14ရာခိုင်နှုန်းရှိတာကြောင့်မွတ်စလင်ဦးရေတန်း200နဲ့အိန္ဒိယဟာကမ္ဘာပေါ်မှာမွတ်စလင်ဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေတုန်းကနယူးဒယ်လီမြို့တော်ကဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်မှာရဲတပ်ဖွဲ့ကရရက်ဆက်ဆက်နှိပ်ကုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်ထွက်လာပြီးနောက်ပိုင်းအစိုးရကိုဆန္ဒပြသူတွေပို့ပြီးတော့ဒေါသထွက်ခဲ့တာပါတက္ကသိုလ်ဝင်းထဲကိုရဲတပ်ဖွဲ့ကဝင်ရောက်ပြီးဆန္ဒပြသူတွေကိုမျက်ရည်ယိုပုံးနဲ့လူစုခွဲတာမှာအနည်းဆုံးလူ100လောက်ထဏ်ရာရပါတယ်ရဲတပ်ဖွဲ့ဘက်ကတော့ရဲရဲဆက်ဆက်နှစ်ကွတ်တယ်ဆိုတဲ့ဆွဆွဲချက်ကလိမ့်လေတာဆိုပြီးတော့ပြောဆိုထားပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အခုဥပဒေအသစ်ကလူသားချင်းစာနာထောက်ထားမှုအခြေခံနဲ့ဆောင်ရွက်တာလို့ပြောဆိုထားပါတယ်ရှင်